တိုင်းတိုင်းကနေချင်းပြည်နယ်ရဲ့ဝင်ပေါက်ဖြစ်တဲ့တိတိမြို့နယ်တိုင်းငင်းကျေးရွာလမ်းခွဲကစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့စခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေက9ရက်ကြာတိုက်ခိုက်ပြီးတဲ့နောက်ဇန်နဝါရီ16ရက်မနက်ပိုင်းမှာအပီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးတာတွေရှိခဲ့ပြီးတော့စစ်တပ်ဘက်ကတေဆုံးဒဏ်ရာရတာတွေရှိခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါ။စခန်းသိမ်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တိုက်ပွဲမှာပါဝင်တိုက်ခိုက်နေတဲ့စီရီယန်တိုင်းငင်းအဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။တိုင်းငင်းစခန်းကိုကျွန်တော်တို့တော့တင်ထားတယ်ဗျ။ချင်းပြည်နယ်ကိုမြို့နယ်ရဲ့အဝင်ပေါက်လို့ပြောလို့ရမှာမဟုတ်တော့အဓိကမဟာဒီဟာကြတယ်ဗျ။ချင်းင်းကြီးမလုံးတော့မလုံးနိုင်သေးဘူးကျွန်တော်လည်းအခုနည်းနည်းလေချောင်းလိုက်လေချောင်းလိုက်နဲ့ဟိုကနေဟိုဒီနေ့ချီတာနေသူရင်ရတော့နည်းနည်းခွာထားတယ်ဗောတော့အော်ကျွန်တော်တို့တည်ဆုံးကစလုံးတွေကိုယောက်ရှိတယ်ဒါညာကတော့စရိတ်တိကျမရသေးဘူး20ဝန်းကျင်လောက်တော့ရှိတယ်အကုန်လုံးနှိပါပါပဲပြောပါပဲကျွန်တော်အရှင်မဖမ်းပြရဘူးသူတို့အတေပြောက်တွေအလောင်းတွေတွေ့ထားတယ်ကျွန်တော်အတေပြောက်တွေကျောင်းဘက်ကလည်းရှိတယ်သူတို့ဘက်ကလည်းရှိတယ်
စခန်းကိုတိုက်ခိုက်သိမ်းပိုက်ချိန်နဲ့ပတ်သက်ပြီးစခန်းဝင်းနယ်မြေရှင်းလင်းနေစဉ်မှာလဲစစ်တပ်ဘက်ကလေကြောင်းအပြင်ကလေးမျိုးကနေပါလက်နက်ကြီးပစ်ကူတွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။အဲ့ဒီစခန်းဟာကလေးတီးတိန်ဖလန်းကားလန်းစုံနဲ့တိုင်းငင်းကျေးရွာမှာရှိတာဖြစ်ပြီးတော့ကားလန်းကိုစိုးမိုးထားတဲ့တောင်ကုန်းနှစ်ခုကြားမှာစစ်တပ်ကနေရာယူတပ်ဆွဲထားတာဖြစ်ပြီးကရုတ်ချင်းအခိုင်အမာတိစောက်ထားပြီးတော့6ပေစီချားတဲ့ခြံစည်းရိုးအထက်ထပ်ကာယံထားတဲ့အတွက်ခက်ခက်ခဲခဲတိုက်ယူခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်2023ခုနှစ်နိုဝင်ဘာလ12ရက်ကလည်းတိတိမြို့နယ်ကနေဒီတောင်ပေါ်မှာရှိတဲ့စစ်တပ်တပ်စခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့ပါသေးတယ်လက်ရှိအချိန်ချင်းပြည်နယ်ထဲမှာမြို့နယ်9မြို့နယ်ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးတော့ပြည်သူ့အုပ်ချုပ်ရေးစနစ်တွေဖော်ဆောင်နေပါတယ်ဒါကချင်းပြည်နယ်ထဲကအခြေအနေပါစကိုင်းတိုင်းတပေရင်မြို့နယ်ထဲမှာလည်းစစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်အရက်သားတွေစစ်ဘေးတိမ်းရှောင်နေရတယ်လို့တပေရင်ဒေသခံတအူးကခုလိုပြောပါတယ
်မနေ့ကဝင်လာတာအရရှိအောင်ချမ်းသာကိုစစ်ကြောင်းထိုးနေရဗျာအောင်ချမ်းသာကျွာကျောက်သွားပြီစစ်ကြောင်းထိုးသွားသူကရေဦးကနေလာဗျာဟိုအပေါ့ကမ်းဘလူးနယ်ကနေဖြတ်လိုက်ပြီးသူကရေဦးကနေမှအင်အားဖြည့်ပြီးတော့ထွက်သွားလာဟိုအရေဦးနေတဲ့အောင်သာရောမနေ့ညတက်ဆွဲရပေါ့အားရနေမှကနေမနေ့တော့အားကြီးပြည့်ဝင်လာရရှိတို့အောင်ချမ်းသာတို့အောင်ချမ်းသာစီရောက်သွားလင်းကတော်တော့ရှိမှာပေါ့အခုကသူတို့ကတရက်တည်းကိုရွာတွေကိုလင်းကတော်တန်းဖြတ်သားဆိုတော့ဒီတိုင်းပဲစစ်ကြောင်းထိုးနေတာပေါ့ကျွန်တော်လည်းပြီးတော့အဲ့လိုပေါ့ဒီနေ့ကိုလက်နဲ့ကြည့်တဲ့ပြစ်တယ်အဲ့လိုတိုက်ပွဲမရှိဘဲနဲ့ရွာတွေထဲပြစ်ခံပြီးတော့ဝင်တာပေါ့ပြည်သူတွေကမနေရတည်းကအကုန်လုံးတိတ်ဆောင်ကြလားလို့စစ်ကြောင်းကဘယ်ထိုးလို့ထိုးမှမသိဘူးဆိုပြီးတော့ပေါ့ကျသူကအောင်းသာရွာကိုညာရိုက်တာဆိုတော့အောင်းသာရွာအချက်ဆက်ကြတဲ့ဘိုင်းလေးနေရာဆိုတော့သူထိုးကြထိုးမှဆိုတော့ဒီရွာအဲဒီကရှိရလောက်ကကျိုပြီးတော့တိတ်နေလား
အခုတပင်းမြို့နယ်ထဲနယ်မြေရှင်းလင်းနေတဲ့စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးရုံမှာအထိုင်ချတပ်ဆွဲပြီးနောက်အနီးနားကမြို့နယ်တွေထဲနယ်မြေရှင်းလင်းနေကြတာပေါ့အဲ့ဒီစစ်ကြောင်းဟာဇန်နဝါရီ12ရက်ကလည်းခင်ဦးမြို့နယ်ထဲမှာကိုဝင်ဆောင်အမျိုးသမီးအပါအဝင်စစ်ပေးရှောင်၄ဦးကိုပြစ်ခတ်တပ်ဖြတ်သွားတယ်လို့စစ်ပေးရှောင်ကူညီနေသူတွေကပြောပါရခင်ဗျာ